ကိုဗစ် -19 အတီးပြုလူနာတွေနဲ့ထိတွေ့မိခဲ့တဲ့တွေတီးသားခွဲနေရမဲ့သတ်မှတ်ရက်ကိုလျှော့ချဖို့အတွက်အမေရိကန်ယောဂထိန်းချုပ်ကာကွယ်ရေးဌာန CDC ကစဉ်းစားနေပါတယ်။လက်ရှိထုတ်ပြန်ထားတဲ့အကြံပြုချက်အရ14ရက်တီးသားခွဲနေဖို့တတ်မှတ်ထားတာပါ။ဒါပေမဲ့အဲ့လိုမျိုးတီးသားခွဲနေသူတွေမှာကိုဗစ်ယောဂမရှိဘူးလို့စိတ်ဆစ်တွေးရှိရင်ခွဲနေရတဲ့အချိန်ကာလကိုလျှော့လိုက်နိုင်တယ်လို့တာဝန်ရှိသူတယောက်ကအင်္ဂါနေ့ကပြောကြားပါတယ်။ဒါပေမဲ့ဗန်နီရဲ့လျှော့လိုက်မှလည်းဆိုတာကတော့သူကအတိအကျမပြောပါဘူး။ဒီချိန်လေးမှာပဲကိုဗစ်ယောဂကာကွယ်ဆေးကိုတုံးဖို့စိတ်ချရပြီဆိုတဲ့စီကံသတ်မှတ်ချက်တွေထွက်လာတာနဲ့ကာကွယ်ဆေးပထမအတုပ်ကိုမြန်မြန်ဆန်ဆန်ဖျက်ဝေနိုင်ဖို့အတွက်အမေရိကန်အစိုးရကကြိုးစားနေပါတယ်။ဒီဇင်ဘာလမကုန်ခင်မှာကုမ္ပဏီတစ်ခုကထုတ်တဲ့ကာကွယ်ဆေးတန်40ရရှိနိုင်တယ်လို့အစိုးရရဲ့ကိုဗစ်ကာကွယ်ဆေးဆိုင်ရာအထူးအဖွဲ့ Operation Red Speed ရဲ့လုပ်ငန်းပိုင်းဆိုင်ရာအရာရှိချုပ်ပို့ချုပ်ကြီး Gustav Farna ကသတင်းတောက်တွေကိုအင်တာနက်ကပြောကြားပါတယ်။Pfizer ဆေးကုမ္ပဏီကထုတ်လုပ်မဲ့ COVID ကာကွယ်ဆေးတွေကိုအရေးပေါ်ခွင့်ပြုချက်ပေးမပေးဆိုတာကို American အစားအသောက်နဲ့ဆေးဝါးကြီးကြပ်ရေးဌာန FDA ကဒီဇင်ဘာ10ရက်နေ့မှာဆုံးဖြတ်မှာပါ Moderna ကုမ္ပဏီကလည်းသူတို့ရဲ့ကာကွယ်ဆေးကိုအရေးပေါ်ခွင့်ပြုချက်ပေးဖို့အတွက်မကြခင်ရှောက်ထားမယ်လို့ခန့်မှန်းရပါတယ်အဲဒီဆေးနှမျိုးလုံးစမ်းသပ်တဲ့ကနဦးရလက်တွေအရ90ရာခိုင်နှုန်းကျော်ထိရောက်အောင်မြင်ပုံရပါတယ်